အစိုးရတပ်ကပစ်ခတ်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ဗိုလ်တင်နန်းချောင်းကတင်နန်းသား23ယောက်ကြာဆုံးခဲ့ရမှာသူတို့တွေဟာတိုင်းရင်းသားမဟာမိတ်အဖွဲ့ဝင်တွေဖြစ်ကြပြီးပလောင်ခေါ်တအောင်အဖွဲ့က71ဦးနဲ့ရခိုင်အဖွဲ့က8ဦးပါဝင်ခဲ့ပါတယ်ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးအစိုးရစစ်တပ်ဖက်က KNA ကသူတို့စစ်ကြောင်းကိုလာရောက်ပစ်ခတ်တာကြောင့်လက်နက်ကြီးနဲ့တံပြန်သတိပေးပစ်ခတ်ရတယ်လို့ဒီကနေ့ထုတ်ပြန်တဲ့သတင်းကိုတော့ KIO ဖက်ကလက်မခံပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ဒီလ19ရက်နေ့နေကင်းပိုင်းက KIA ဌာနချုပ်အနီးခရတောင်ကုန်းမှာတက်ဆွဲထားတဲ့အစိုးရတပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးဟာ KIA ဘိုတင်တန်းကျောင်းမှာကြားရောက်ပောက်ကွဲခဲ့တာကြောင့်တင်တန်းသား23ဦးသေဆုံးပြီးလူ20ထိခိုက်ဒဏ်ရာရခဲ့ရမှာသေဆုံးသူတင်တန်းသားအများစုဟာပလောင်နဲ့ရခိုင်တပ်ဖွဲ့တွေကဖြစ်ပါတယ်ဒီသေဆုံးတာနဲ့ပတ်သက်ပြီးအစိုးရနဲ့အပြစ်ခတ်မရဲဆဲရသေးတဲ့ပလောင်ခေါ်တအံအမျိုးသားလွတ်မြောက်ရေးတပ်ဦး TNLA ကသူပြန်ကြားရေးတာဝန်ခံတာပန်လှကအခုလိုပြောပါတယ
်။နော်မာစကွေးနေဒီမလဲအစမ်းလိုက်ဝန်ကျင်မှာမဟုတ်လား။အစိုးရဘက်ကတရားငါမမှန်ပစ်ခတ်လိုက်တယ်။ရေတချင်ပစ်ခတ်လိုက်တယ်။တခိုင်မှုကြောင့်ကျွန်တော်ကဆက်တူဟိုတာဆုံးပါတယ်
။ပလောင်တပ်ဖွဲ့ကတေဆုံးရသူတင်တန်းသားတွေဟာအသက်18နှစ်ကနေ25နှစ်ကြားအရွယ်တွေဖြစ်ပါတယ်။ဒုတိယအကြအဆုံးအများဆုံးကတော့ AA ခေါ်ရခိုင်တပ်မတော်ကဖြစ်ပြီးဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာသူတို့တပ်ဖွဲ့က10ဦးကြာဆုံးပြီး9ဦးဒဏ်ရာရကြောင်းဖော်ပြပါတယ်။ကြံကြာဆုံးသူတွေကတော့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSJF က2ယောက်နဲ့ချင်းမျိုးသားတပ်ဦးက2ယောက်တို့ဖြစ်ပါတယ်။ ABSJF မြောက်ပိုင်းတာဝန်ခံဦးလာဆိုင်ကကြာဆုံးသူတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။မရောက်ပါပါတယ်သူတို့ရှိကဒီစစ်စီယာတက်စော်နဲ့သူတို့တင်တန်းစီယာဖြစ်တဲ့ဟင်းချက်နှုတ်ပါပါတယ
်ဒီလိုမဟာမိတ်တပ်ဖွဲ့တွေကတင်တန်းသားအများစုကြဆုံးရတာဟာသူတို့တွေကတင်တန်းကိုနောက်ကျပြီးရောက်လာတဲ့အတွက်တီးသန့်တင်တန်းပေးနေတာကြောင့်ဖြစ်တယ်လို့ပြောပါတယ
်တချို့ကစီးပြမှာလက်မမီတဲ့ဟာတွေရှိတယ်အဲ့ဒါတွေကိုတီးသန့်ပြန်တင်တယ်ဆိုတဲ့အနေအထားပေါ်မှာဖြစ်တာပါ
ဒဏ်ရာရသူ20ဦးနဲ့16ဦးဟာပြင်းထန်ကြောင်းနဲ့ကြာဆုံးသွားသူတွေကိုတော့မနေ့မနေ့ကကြေကျလိုက်ကြောင်းပြောပါတယ်။လိုင်စာဘူတင်တန်းကြောင်းပြစ်ခတ်မှုနဲ့ပတ်သက်ပြီးအစိုးရစစ်တပ်ကသတင်းထုတ်ပြန်ရမှာဒီလ16ရက်နဲ့18ရက်နေ့တွေက KIA ကတမ်ဘရော့စစ်ကြောင်းကိုနှောက်ယှက်ပြစ်ခတ်ခဲ့တာရှိကြောင်း19ရက်နေ့ကလည်းရိခတ်ဘူလမ်းကြောင်းအတွက်လမ်းဖောက်လို့ရေဆောင်ရွက်နေတဲ့စစ်ကြောင်းကိုပြစ်ခတ်တဲ့အတွက်လက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ခဲ့ကြောင်းKIA ဘက်ကဒီလိုပြစ်ခတ်တာတွေအတွက်အကြိမ်ကြိမ်သတိပေးခဲ့ပေမဲ့ထိမ့်သိမ်းကြက်မှတ်တာမရှိပဲစစ်ရှိန်မြင်မာစေတဲ့လုပ်ရက်တွေတိုးမြင့်လှုပ်ဆောင်လာတဲ့အတွက်တပ်စခန်းကနေလက်နက်ကြီးနဲ့တံပြန်သတိပေးပြစ်ခတ်ရာမှာ KIA တပ်စခန်းအတွင်းကြားရောက်ပောက်ကွဲပြီးထိခိုက်ဒဏ်ရာရတာတွေရှိခဲ့ကြောင်းဖော်ပြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကတော့ဒီသတင်းထုတ်ပြန်ချက်ကိုလက်မခံပါဘူး။
အဲစစ်တပ်တွေရဲ့ဒီဖြစ်စဉ်တွေချက်တယ်တော့အများအားအဲ့လိုပါပဲခင်ဗျာအဲသူတို့ဒီတပ်ဆန်းကြီးကျော်ရက်ကြီးတပ်ဆန်းကြီးနဲ့အနီးနာအနီးကပ်ဆုံးနေရာမှာလာပြီးတော့ဆန်းချထားပြီးတော့အင်အားတိတ်နေတာသူတို့ရေချက်ကပါလဲဆိုတာသူအလုံးကအတိဖြစ်ပါလိမ့်မယ်သူအဲ့မှာသူတို့လာပြီးတော့စစ်ကြောင်းကြီးဟိုရိခါပို့တာတို့လူနာပို့တာတို့ဟာမျိုးပေါ့နော်သူတို့ခါတိုင်းပြောနေကြအဲ့လိုမှာသူတို့ကြီးကနေပြီးတော့ဖြတ်ပြီးတော့တိုက်တယ်ခိုက်တယ်ဆိုတဲ့ဟာမျိုးတော့သူတို့ဒီ NCCD အဖွဲ့နေပြီးတော့စီနီပွဲစတင်တဲ့နောက်ပိုင်းဒီလိုဟာမျိုးကျွန်တော်ဘက်ကလုံးဝစပြီးတော့ပြစ်တာမျိုးတော့မရှိဘူးညဒါမဖြစ်အောင်လဲအဲကျွန်တော်ဘက်ကအဲဒီအောက်ခြေတပ်ဖွဲ့တွေကအားလုံးကဟိုထက်ကထက်ကညွန်ကြားနေဖြစ်တယ
်ကြာသာပရင်းနေ့က KIO ရဲ့ထုတ်ပြန်ချက်မှာတော့ဒီပြစ်ခတ်တိုက်ခိုက်တာဟာရွေကျဲရှိရှိပြစ်ခတ်တာဖြစ်ကြောင်းနဲ့ဒါကိုအပြင်းထန်ကက်ကွက်ကြောင်းဖော်ပြပါတယ်ကချင်ပြည်နယ်နေဆက်ရီးရံနဲ့လုံခြုံရေးဝန်ကြီးဘုံမူကြီးတန်းအောင်ကကြာသာပရင်းနေ့ညနေပိုင်းကမြကြီးနားမြို့သတင်းစာရှင်းလင်းပွဲမှာတော့ဒီပြစ်ခတ်တာဟာတမင်တကာရည်ရွယ်ပြီးလှုပ်ဆောင်တာမဟုတ်ကြောင်းပြောဆိုပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးပြည်ပခညှိနှိုင်းဖြည့်ရှင်ရေးဆွေးနွေးပွဲမှာဆွေးနွေးသွားမှာဖြစ်ကြောင်းနဲ့ငင်းကြေးလုပ်ငန်းစဉ်ကိုအပြည့်ခံမှာမဟုတ်ကြောင်းလည်းထည့်သွင်းပြောဆိုခဲ့ပါတယ်